မေရိကန်ပြည်ထောင်စုမှာကိုဝင်ဖျက်ချခွင့်ကိုတရားဝင်ခွင့်ပြုခဲ့တဲ့1993ခုနှစ်က Roe and Wade ရဲ့အမှုအပေါ်တမိုင်းဝင်ဆုံးဖြတ်ချက်ကိုပယ်ဖျက်လိုကြောင်းတရားရုံးချုပ်ကပေါက်ကြားလာတဲ့သဘောထားမူကြမ်းအပေါ်သမ္မတဂျိုးဘိုင်ဒန်ကအစွန်းရောက်တဲ့လှုပ်ရက်အဖြစ်ဝေဖန်လိုက်ပါတယ
် That's a great deal.That was going to have to 50 years to decide.
We didn't have to decide. We didn't have to decide. We didn't have to decide. We didn't have to decide. We didn't have to decide. We didn't have to decide. We didn't have to decide. We didn't have to decide. We didn't have to decide. We didn't have to decide. We didn't have to decide. We didn't have to decide. We didn't have to decide. We didn't have to decide. We didn't have to decide. We didn't have to decide. We didn't have to decide. We didn't have to decide. We didn't have to decide.အမေရိကန်တရားရေးစနစ်ရဲ့ချင်းချိန်ဆုံးဖြတ်မှုတွေအခြေခံကြကြပြောင်းလဲသွားလိမ့်မယ်လို့လည်းပြောဆိုပါတယ်။အမျိုးသမီးတွေရဲ့စံတအရာကိုဝင်ဖျက်ချခွင့်ကိုကာကွယ်ဖို့လာမယ့်နိုဝင်ဘာတက်တန်းဝက်ရွေးကောက်ပွဲမှာကိုဝင်ဖျက်ချခွင့်ထောက်ခံတဲ့လွတ်တော်ကိုယ်စားလှယ်တွေကိုမဲပေးကြဖို့လဲသမ္မတအင်ဂျူတော်ကအင်ကာနေမှာပဲတိုက်တွန်းပါတယ်။ပြည်ထောင်စုအစိုးရအစင်မှာကိုဝင်ဖြတ်ချခွင့်ကိုထောက်ခံတဲ့အထက်လွတ်တော်အမတ်တွေနဲ့အောက်လွတ်တော်မှအများစုရရှိဖို့လိုအပ်ပါတယ်။ဒါမှသာ Roe and Wade နဲ့ကိုက်ညီတဲ့ဥပဒေတရားရေးဆွဲချမှတ်ပြီးလက်မှတ်ရေးထိုးအတည်ပြုပေးနိုင်မှာဖြစ်ကြောင်းသမ္မတကအစောပိုင်းထုတ်ပြန်တဲ့ကြေညာချက်မှာပြောဆိုခဲ့ပါတယ်။ကိုဝင်ဖြတ်ချခွင့်ကိုပြည်내လွတ်တော်တွေကဆုံးဖြတ်ဖို့တရားရုံးချုပ်ကရည်ရွယ်ထားကြောင်းသဘောထားမူကြမ်းတင်လာနေမှာသတင်းမီဒီယာတွေကိုပေါက်ကြားခဲ့ပြီးတဲ့နောက်ပေါက်ကြားခဲ့တဲ့မှတ်တမ်းဟာအစစ်မှန်ဖြစ်ကြောင်းတရားရုံးချုပ်ကအင်ကာနေမှာလည်းအတည်ပြုခဲ့ပါတယ်။